နေဆက်ဒုက္ခသည်တွေကိုကူညီထောက်ပံ့ပေးဖို့ဆိုပြီးတော့ဥရောပကော်မရှင်ကိုလူ1000ကျော်လောက်ကနေပြီးတော့အစာရေးတောင်းဆိုလိုက်တာတွေ့ရပါတယ်။ဘာကြောင့်ဆိုတာနည်းနည်းရှင်းပြပါလားခင်ဗျာ
။ဟုတ်ကဲ့ပါ။အဓိကပေါ့နော်ဒီမြန်မာပြည်ထဲမှာရှိတဲ့ပြည်သူလူထုတွေပေါ့နော်အဓိကပြည်တွင်းထဲမှာပေါ်အောင်နေတဲ့ပြည်တွင်းဒုက္ခသည်တွေပေါ့နော် internally displaced people တွေဒီကိုကူညီမှုတွေရောက်ဖို့အတွက်ဒီလူ1000ကျော်က European Commission ကိုသူတို့စာရေးစာရဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့ခုလက်ရှိအခြေအနေမှာကြည့်ရမယ်ဆိုရင်ဥပမာအားဖြင့်မြန်မာအရှေ့ပိုင်းမှာရောပြီးတော့နောက်ပိုင်းမှာရှိနေတဲ့ပြည်တွင်းဒုက္ခသည်တွေစီကိုလည်းစကားနဲ့တဆင့်ကိုယ်ရင်မှုတွေရဖို့နီလန်တစ်ခုပဲရှိတယ်။အဲဒါကြောင့်ကျွန်တော်တို့က campaign တွေလုပ်တဲ့အချိန်မှာ British အစိုးရကသူတို့အခုစတင်ပြီးတော့လည်းစကားနဲ့တဆင့်ကိုယ်ရင်မှုတွေကိုစလုပ်နေပြီ။ဒါပေမဲ့ European Commission ကသူတို့အခုတည်းကငင်းဆန်နေနေတော့ပဲရှိပါသေးတယ်။အဲ့တော့ကျွန်တော်တို့ campaign တွေစလုပ်နေတဲ့အချိန်မှာဒီလိုမျိုးလူ1000ပေါ့နော်သူတို့က European Commission ကိုတိုက်တွန်းလိုက်တာဖြစ်ပါတယ
် EU Europa Commission အဖွဲ့ကနေပြီးတော့ဒီနေဆက်ဒုက္ခသည်တွေအတွက်ရန်ပုံငွေကူညီထောက်ပံ့ဖို့အရေးမှာငင်းဆန်နေတဲ့သဘောတွေရှိတဲ့ဆိုတော့ကဘာကြောင့်အခုလိုပေါ့နော်ဒီအဖွဲ့ကကူညီဖို့ဆန္ဒသိမ့်မရှိရလဲအဲ့ဒါအကြောင်းရင်းကိုနည်းနည်းပြောပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အနေမှာပေါ့တော့အဓိကတော့နိုင်ငံရေးဒီမှာပါဆက်နေလို့ကျမတို့မြင်ရပါတယ်။ဒါဖြစ်လို့ဆိုတော့တို့ရဲ့အငြိမ်းစားမှုတွေထပ်မဆွေးပါတခုမှပေါ်လွင်တဲ့အကြောင်းပြချက်မရှိပါဘူး။ဥပမာဆိုရင်တို့ပြောတာကပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေကိုကူညီပေးမယ်ဆိုရင်လားတို့လိုက်ပြီးတော့မော်နီတာလုပ်ဖို့မြင်ဖို့လို့ပြောတယ်။အမှန်မှဆိုရင်အဲ့ဒါကဗြိတိသျှအစိုးရဆိုရင်တို့ကအဲ့ဒါကိုတည်ချပြီးတော့ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေကိုတို့ကူညီတာရှိပါတယ်။အဲ့ဒါကြောင့်ကျမတို့အမြင်ပါပေါ့နော်ဗြိတိသျှအစိုးရကြောင့်သူတို့ကကန့်ကွက်ချက်တွေရှိတော်လည်းပဲဒီလိုမှရှိတဲ့ဒုက္ခသည်တွေကိုတော့သူတို့ကူညီပေးနိုင်ရတဲ့ဆိုရင်တော့ European Commission ကတော့ကူညီပေးလို့ရမှာပဲလို့ကျွန်တော်တို့ကအဲ့လိုမျိုးမြင်ပါတယ
်ကူညီမှုတွေမှာအနည်းငယ်စောင့်ကြည့်လေ့လာဖို့လိုတယ်ဆိုတော့ကရေမငွေတုံးဆွဲမှုတွေမှာပေါ့လေအဂရိလိုက်စားမှုတွေဟိုမှာစီးရင်မပြနိုင်တာတွေရှိတယ်ဆိုတော့တန်တရားတွေရှိနေလို့လားခင်ဗျာ
ဟုတ်အဲ့လိုမျိုးပေါ့နော်အစ်ကိုကတို့အဲ့လိုမျိုးတော့ပြောပါတယ်အမမဆိုရင်တို့စတော့မလုပ်ရသေးဘူးပေါ့နော်အဲ့ဒါတို့လို့ရင်တော့ရနိုင်တယ်လို့ကျမတို့မြင်ပါတယ်ဘာဖြစ်လဲဆိုတော့ခုဆိုရင်မော်ဝေးအစိုးရလည်းတို့အနေစားကနေပြည်တွင်းဒုက္ခသည်တွေကိုထောက်ပံ့မှုတွေရှိတယ်ကနေဒါအစိုးရလည်းရှိတယ်ပြီးတော့ USA ပေါ့နော် American အစိုးရလည်းလုပ်နေတယ် British အစိုးရလည်းလုပ်နေပါတယ်ဒီလိုမျိုး monitoring ကိစ္စကပြဿနာမရှိဘူးလို့ကျွန်တော်တို့မြင်ရပါတယ
်နေဆက်မှာဗြိတိန်အစိုးရ American Canada စသဖြင့်ပေါ့လေနိုင်ငံတကာအစိုးရတွေကလည်းကူညီနေကြတယ်ဆိုတော့ကဒီ Europa Commission ရဲ့ကူညီမှုကဘယ်လောက်ထိကြီးကြီးမားလုပ်နေတယ်လဲနိုင်ငံတကာလက်ရှိကူညီမှုတွေကမလုံလောက်လို့လားစသဖြင့်ပေါ့လေအတိအကျသိခင်ဗျာ
အော်ဟုတ်ကဲ့ပါနိုင်ငံတကာရဲ့ကူညီမှုကကျမတို့ရှင်းရှင်းပြောရရင်တော့မလုံလောက်သေးပါဘူးဘာဖြစ်လဲဆိုတော့အခုလက်ရှိကူညီမှုတွေမရောက်သေးတဲ့နေရာတွေအများကြီးရှိပါလေ
အရင်တော့ကတော့ဥရောပကော်မရှင်ရဲ့ကူညီထောက်ပံ့မှုတွေဒီနေဆက်ဒေတာနဲ့ပတ်သက်ပြီးတော့ပေါ့လေရှိခဲ့လားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျမတို့တရားစလို့ဆိုရင်တော်တော်များများရှိပါတယ်ဒါပေမဲ့ခုထက်ထိတို့ဘယ်လောက်ကူညီခဲ့လဲဆိုတာလည်းကျမတို့မသိရသေးပါဘူး
ဒီနေဆက်ကမြန်မာဒုက္ခသည်တွေကိုကူညီထောက်ပံ့ပေးဖို့ဆိုပြီးတော့ဥရောပပါလီမန်ကအချင်းချင်းတိုက်တွန်းမှုတွေရှိပြီမဲ့လေဥရောပကော်မရှင်အမတိကျွကျင်ပြုနေတယ်လို့သိရပါတယ်ဆိုတော့ဘာကြောင့်ပါလဲခင်ဗျဘာကြောင့်ဥရောပကော်မရှင်နဲ့ဥရောပပါလီမန်တို့သဘောထားကွဲလွဲမှုတွေရှိနေရတာတော့
ဟုတ်ကဲ့ကျွန်တော်တို့အမြင်မှာတော့အဓိကတော့ဥရောပကော်မရှင်မှာလက်ရှိလုပ်နေတဲ့လူတွေပေါ့နော်ဟို official တွေသူတို့ကအဓိကအဖြစ်သူတို့ကဗီဒီယိုထဲမှာပဲသူတို့ကပုံမှန်ပေးခြင်းနဲ့နေဆက်တွေရောပြီးတော့ IDP ဒုက္ခသည်နေရာဒေသတွေမှာဆင်းသူတို့ကစိတ်မဝင်စားဘူးလို့ကျွန်တော်တို့မြင်ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ immigration ကိုဝန်နေပါတ
ယ်အခုလိုပေါ့လေလူ1000ကျော်လောက်ကနေပြီးတော့အစာရေးတယ်တိုက်တွန်းတယ်လှုပ်ဆော်တယ်စသဖြင့်လှုပ်ရှားမှုတွေလုပ်တဲ့အတွက်ဥရောပကော်မရှင်ကနေပြီးတော့အကူအညီထောက်ပံ့မှုတွေလုပ်လာမယ်လို့ယုံကြည်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်မယုံကြည်ပါတယ်ဘာဖြစ်လဲဆိုတော့အရင်တုန်းကလည်း British အစိုးရကိုကျွန်မတို့အဲ့လိုပဲစပြီးတော့လှုပ်ရှားမှုတွေလုပ်ခဲ့တာဖြစ်ပါတယ်အရင်တုန်းကဆိုရင် British အစိုးရပေါ့နော်သူတို့ကဒီတွင်းမှာရှိတဲ့ဒုက္ခသည်တွေကိုကူညီပေးဖို့သူတို့ကညှိစာခဲ့ပါတယ်ဒါပေမဲ့ကျွန်မတို့ဘူပေါင်းပြီးတော့တနေ့နဲ့အတွင်းမှာအကမ်ပိန်းလှုပ်ရှားမှုတွေလုပ်ပြီးတဲ့အချိန်မှာခု British အစိုးရကတို့အင်မတန်ကိုဒီလိုမျိုးကူညီမှုတွေကိုလုပ်နေပါတယ်လို့ကျမတို့သိရပါတယ်
။ဟုတ်ကဲ့မဆူရဖက်ကိုကျေးဇူးအများကြီးတင်ပါတယ်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။